ကြီးထွားလာနေတဲ့ကားလုပ်ငန်းနဲ့လေဆွင့်ရင်ထုတ်လုပ်ကန္တရရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဒီနှစ်2023ပထမနှစ်ဝက်ထဲမှာတရုတ်ကသူ့ရဲ့ဒုတိယအများဆုံးမြေရှားတပ်တူတင်သွင်းတဲ့အင်းနီချင်းမြန်မာဆီကနေတိုးမြှင့်ပြီးဝယ်ယူတင်သွင်းခဲ့တယ်လို့တရုတ်ကောက်ခွန်ဌာနကချက်တပရင်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနှစ်ပထမ6လပတ်မှာမြေရှားတပ်တူမက်ထရစ်တန်ချိန်3000ခွဲလောက်မြန်မာကနေတင်သွင်းခဲ့တဲ့အတွက်ရဟမနစ်က2022ဒုတိယ6လပတ်တဲ့ဝယ်ယူတင်သွင်းမှုရဲ့ရာခိုင်နှုန်း80%ကျော်ရှိနေတာဖြစ်ပြီး2022ပထမ6လပတ်တက်တော့90%ပိုပြီးများနေတာဖြစ်ပါတယ်။အခုနှစ်ပိုင်းတွေအတွင်းတရုတ်ကမြန်မာရှိကမြေရှားတပ်တူအကြီးကျယ်ဝယ်ယူလာတာဖြစ်ပြီးရှားပါတဲ့ Dysprosium, Yttrium နဲ့ Tritium အမျိုးအစားတွေအပါအဝင်ဝယ်ယူတဲ့မြေရှားတပ်တူအလုံးရဲ့40%လောက်ဟာမြန်မာရှိကနေဝယ်ယူတာဖြစ်ကြောင်းကနေဒါအခြေစိုက် Adams ထောက်လှမ်းရေးဌာနကပြောပါတယ်။တရုတ်နယ်စပ်တစ်လျှောက်တင်းကျပ်တဲ့ COVID ထိန်းချုပ်မှုတွေကြောင့်မြေရှားတပ်တို့ရောင်းဝယ်ရေးနှောင့်နှေးခဲ့ပေမဲ့တရုတ်က COVID ထိန်းချုပ်မှုတွေကိုဖြေလျှော့ပေးလိုက်တဲ့2022ဒီဇင်ဘာလထဲမှာလဆင်တင်းသွင်းမှုကချက်ချင်းတိုးလာတာပါဒီနှစ်ထဲအထိဆက်ပြီးလဲတိုးနေသေးပါတရုတ်ကအများဆုံးဝယ်ယူတင်သွင်းနေတဲ့ American ပြည်ထောင်စုစီကတင်သွင်းမှုကတော့ဒီနှစ်ပထမနှစ်ဝက်ထဲမှာပဲတန်ချိန်4000လောက်ပဲရှိပြီးတင်သွင်းမှု27ရာခိုင်နှုန်းကျသွားပါတယ်လျှက်စစ်ကနေခင်မီဆက်ကရီယာတို့အတွက်မရှိမဖြစ်လိုအပ်တဲ့မြေရှားတပ်တို့ထုတ်လို့ရေးကိုကဘာမှာတရုတ်ကအဓိကလှုပ်ဆောင်နေတာဖြစ်ပြီးတော့ကမ္ဘာဈေးကွက်ကိုတရုတ်ထိန်းချုပ်မှာကိုအနောက်နိုင်ငံတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်